ရန်ကုန်မြို့ကတက်တီးစာပေပညာရှင်များပူဇော်ကြတော်ပွဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတချင်ကစစ်ထောက်လန်းရေးမှုချုပ်ဦးခင်ညွန့်ကိုတင်းရင်တနည်းနှုတ်ဆက်ဆက်ဆံပြီးအများကြီးသူကြောခဲ့တဲ့လူရဟာ NLD ပါတီအပေါ်ရိုက်ခတ်မှုရှိစေတယ်လို့ရန်ကုန်တိုင်းဒေသကြီးစွတ်တော်ကိုယ်စားလှယ်တဦးကဝေဖန်လိုက်ပါတယ်ဒီမိုကရေစီရေးလှုပ်ရှားမှုကိုဖြိုခွင်းရမှာလက်တံပြောင်းသူအဖြစ်နာမည်ကျော်ကြားခဲ့သူတဦးအပေါ်ပြည်သူလူထုမင်းနဲ့တင်မြှောက်ခဲ့တဲ့ဝန်ကြီးချုပ်တဦးကအခုလိုပြုမှုဆက်ဆံခဲ့တဲ့လုပ်ရဟာမသင့်တော်ကြောင်းပြပချေဆိုင်ဝိုင်းရင်ဆိုင်ရေးဆရာတချို့ကလည်းဝေဖန်လိုက်ကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဆက်ပြီးတင်ပြမှာပါမြန်မာနိုင်ငံဆိုင်ရေးဆရာအသင်းကကြီးမှုတင်ပါတဲ့1380ပြည့်နှစ်မြန်မာနိုင်ငံစာဆိုတော်နေ့အထိမ်းအမှတ်အဖြစ်33ကြိမ်မြောက်တက်ကြီးစာပေပညာရှင်များပူဇော်ကြတော်ပွဲအခမ်းအနားကိုဒီဇင်ဘာ29ရက်မနေ့9နာရီကရန်ကုန်မြို့တော်ခန်းမမှာကျင်းပခဲ့တာပါအဲ့ဒီပွဲကိုဖိတ်ကြားတဲ့တက်ကြီးစာရေးဆရာတွေထဲမှာစစ်တောင်းလိုင်းရေညွှန်ကြားရေးမှုချုပ်ဟောင်းဗိုလ်ချုပ်ကြီးခင်ညွန့်ကိုလည်းဖိတ်ကြားခဲ့ပါတယ်အသက်80ရှိပြီဖြစ်တဲ့ဦးခင်ညွန့်ဟာမှောင်ဝန်းသားခင်ညွန့်ဆိုတဲ့ကလောင်နာမည်နဲ့စေဆွေရလက်ထက်သူ့အတွေ့အကြုံတွေကိုရေးသားတဲ့စာအုပ်အနည်းငယ်ထုတ်ဝေခဲ့ဘူးပါတယ်အဲ့ဒီတက်ကြီးစာပေပညာရှင်ကြော့ပွဲကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တက်ရောက်ခဲ့ပြီးဦးခင်ညွန့်ကိုတင်းတင်းနီနှုတ်ဆက်တာအပြင်အများကြီးသူအောက်ကနေထိုင်ကြော့ခဲ့တဲ့လူရောက်ကြောင့်ဦးဖြိုးမင်းသိန်းအပေါ်လူမှုကွန်ရက်မီဒီယာပေါ်မှာဝေဖန်တယ်တည်လောင်ခဲ့ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ဒီလိုရဟာ NLD ပါတီအပေါ်ရိုက်ခတ်မှုတစုံတရာဖြစ်စေတယ်လို့ရန်ကုန်တိုင်းဒေသကြီးစိတ်ကြီးခနောင်တူမြို့နယ် NLD လွှတ်တော်ကိုယ်စားလှယ်ဒေါ်စန္ဒမင်းကထောက်ပြပါတယ်
။ကိုယ်ကအောင်ဆောင်ပြောဖြစ်မယ်ဆိုရင်ဒီတစ်ခုကိုတက်တယ်မယ်ဆိုရင်ကျမတို့ကလာပြီးပေးရဘူးလို့တော့ပြောလေ။အဓိကပုံတွေရောနာမှာလဲပုံတွေကိုဖိတ်ထားတာလဲတက်တင်နဲ့တင်းလားမတက်တင်နဲ့တင်းလားဆိုရတာကိုအမေးတိုင်းကျမတို့ကကြည့်ရတယ်နော်မကြခင်မင်းကဆိုလို့ရှိရင်ဟလာဒီလည်းတော့ဒီနဲ့တက်ဆောင်နဲ့တော်တော်ပိုင်းချိန်ပိုင်းခေါင်းဆောင်လေးအကုန်လုံးတက်ရမယ်ပေးပြီးမတက်တင်နဲ့ပေးပြီးဆိုတဲ့ဟာကိုတည်ရင်ပြညာချက်ထုတ်ကျင်ထားတာကိုရှိပါတယ်ဒီနိုင်ငံတော်ကြီးတွေထားတဲ့နိုင်ငံသားတွေကနိုင်ငံတော်ကကျင်းပတဲ့ပေးဒီအစိုးရကတက်ဆောင်တဲ့ပေးဒီကိုဆက်လုပ်ရတယ်။ဒါပုဂ္ဂလိကကကျင်းပတဲ့ပေးဒီကိုဆိုရင်မတက်ပါဘူး။ကျောပါရှိပါတယ်။ဒါပေမဲ့တချို့ကိစ္စရုပ်တွေဟာပေးဒီတာဒီရင်တယောက်ချစ်ခဲ့တယ်ဆိုလို့ရှိရင်ကျမတို့ဟာဒီလုပ်ခဲ့တဲ့ကိစ္စရုပ်တွေအားလုံးကပြည့်ပါပြီးကြားပြီးတော့ကောင်းတဲ့ကိစ္စဆိုရင်ကောင်းတဲ့အကျိုးမပေါင်းတဲ့ကိစ္စဆိုရင်မပေါင်းတဲ့အကျိုးခံစားရနိုင်ပါလိ
မ့်မယ်။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေထိုင်တဲ့ဆိုင်းဆရာမမင်းငင်းကတော့တက်ကြီးစာပေပညာရှင်တွေထဲမှာဦးခင်ညွန့်ကိုထည့်သွင်းဖိတ်ကြားခဲ့တဲ့ကိစ္စဟာလွဲမမှုတစ်ခုဖြစ်တယ်လို့သုံးသပ်ပါတယ်။
ကျမတို့စဉ်းစားရမှာကတက်ကြီးဆိုင်ဆရာတို့ကျမတို့ကဂုံတက်ပြီးတော့လေးစားရတော့တဲ့လူဆိုတာကျမတို့မှာအဆင့်တန်းတစ်ခုရှိတယ်။သူရဲ့စာတွေဘယ်လောက်ဖြစ်ပြီးလူတို့ကလက်ခံတယ်လဲ။ဒီလိုလူတို့ရဲ့ဇာတ်ရုပ်သူတို့စာတွေကဘလောက်ဩဇာလွှမ်းမိုးတယ်လဲသူတို့ရဲ့ရေးတဲ့စာတွေဘလောက်စေတနာပါလဲဆိုတော့မူတည်ပြီးတော့မှကျမတို့ကစာရေးဆရာဆိုတာကိုလည်းသတ်မှတ်ရတယ်ပြီးတော့အဲ့ဒီစာရေးဆရာရဲ့ဝါတပါးဆိုတာကိုလည်းသတ်မှတ်ရတယ်ဆိုတော့ဒီဥက္ကိညွန့်ရဲ့စာတွေကိုလူဘလောက်ကဖတ်တယ်လဲဘယ်လိုအနေထားနဲ့ဖတ်တယ်လဲကြီးညိုလေးစားတဲ့စာရေးဆရာအနေနဲ့ဖတ်သလားဆိုရဲစံကိုပဲစဉ်းစားလိုက်ရင်ကိုသူကစာရေးဆရာဖြစ်ထိုက်သလားမဖြစ်ထိုက်သလားဆိုတာကျမတို့သိပြီးသားလို့ထင်ပါတယ်အဲ့တော့အခုသူ့ကိုတက်ကြီးပူဇော်ပွဲမှာထည့်ပြီးတော့ပူဇော်ရလောက်အောင်စာရေးဆရာရဲ့ဂုံပုတ်စီနဲ့ဂုံတိတ်ခါရင်းနဲ့တိုက်ညီပြီလားဆိုတာကိုစဉ်းစားနေချင်တယ်လို့ကျမကတော့အဲ့လိုပဲမြင်ပါတယ်ဒီစာရေးဆရာကြီးနှုတ်ထွက်တယ်ဆိုတဲ့ကိစ္စမှာကျမကမြန်မာပြည်မှာရှင်ကျမလည်းထိတ်ကုန်းကနှုတ်ထွက်တဲ့သူဖြစ်မှာပါပဲ
အမျိုးသားပြန်လည်တင်မြင့်ရေးအတွက်ဦးဖြိုးမင်းသိန်းကဦးခင်ညွန့်ကိုအခုလိုဆက်ဆံတာဖြစ်နိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်ဒီအချက်ကိုသဘောမတူသူကတော့လန်ဒန်မြို့မှာနေထိုင်တဲ့သမိုင်းပညာရှင်ဒေါက်တာအောင်ခင်ဖြစ်ပါတယ
်။ကျွန်မအများစုကအပတ်မရှိတဲ့အတွက်သင်္ကန်းဝတ်တဲ့တကူဝိုင်းပြီးတော့ဖြစ်ခိုးကြတယ်။ကျွန်မအသေးလာရှိတာပေါ့။အခုလည်းအဲ့လိုဖြစ်နေတာပေါ့။ဒီဘူခင်းတို့ကရင်းလုံးကလာဘာဝယ်ဆိုးဆိုးအခုတော့လူကောင်းဖြစ်သွားပြီဆိုပြီးတော့ဝင်းကျုပ်ကစဖြစ်ခိုးတော့ကျန်တဲ့လူတွေကထိုင်ဖြစ်ခိုးရမယ်ပုံဖြစ်နေတာပေါ့။နောက်တိုင်းကမှဒီမဟုတ်တာလုပ်တဲ့လူဆိုရင်လူဖွဲ့စည်းတဲ့မှာပြန်ဝင်မှုကမလွယ်ဘူး။အပြစ်ရှိတဲ့လူကဝန်ခံရတယ်။အခုဗမာပြည်မှာအမျိုးသားပြောင်းလဲပြည်ညာရေးပါညာဆိုတာဒါဒီစစ်ဘုလူသားသမားတွေကသူတို့မဟုတ်တာလုပ်တယ်ဆိုတာဘယ်ကောင်မှဝန်ခံတာမှမဟုတ်ပဲ။အဲ့ဒီကောင်တွေဖုံးယူဝင်အကုန်တိုင်ရှိခိုးကြအောင်ပါ
။တကယ်တော့တက်ကြီးစာပေပညာရှင်ပူဇော်ပွဲမှာဗိုလ်ချုပ်ကြီးဟောင်းခင်ညွန့်ကိုဖိတ်ကြားခဲ့တာကမဖြစ်သင့်တဲ့လို့ရလို့အမေရိကန်နယူးယောက်မြို့မှာနေထိုင်တဲ့စာရေးဆရာနဲ့ကဗျာဆရာကြီးမောင်စွမ်းကြီးကပြောပါတယ်
။ခင်ညွန့်တို့ကစစ်စိုးရဲ့လက်ထက်မှာတိုင်းရေးတရင်လာစကားတွေကို tong tuan na jen cha da yai ne da dai ang lou da no ai lu lu myo ha ho la yin naw ma chi bi yo phanaw ne pao lut ha ma le ai lu lu myo ho phait de cha de twi song ne so le u sa ha ho twi de lu de ha a ma tan ko be ha le nai nai le myin yo sa bi myin yo a ma tan au tan cha de lo chan naw lo yu sa de de the lucky on the la the show long tan di yo phi nei ne sa la ma thait tan la ပါခဲ့တဲ့လူတယောက်ကိုလူရသွင်းပြီးတော့လုံးဝမဆက်ဆံတဲ့မျိုးရအဲ့ဒါလို့ပဲပြောကြပါလေ
ရခိုင်တိုင်းဝန်ကြီးချုပ်ကတော့ဒေါ်ခင်မီကျွဲကတော့ဘိုးချုပ်ခင်ညွန့်ကြောင့်ဘဝတွေမိသားစုတွေပျက်စီးခဲ့ရတဲ့အတွက်စနေနေ့မှာကျင်းပခဲ့တဲ့စာပေတကြီးပူဇော်ပွဲကိုကန့်ကွက်ကြောင်းသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်ဒါအပြင်ဒီတကြီးပူဇော်ပွဲသတင်းတွေတက်လာပြီးနောက်ပိုင်းစာရေးဆရာအသင်းကနေနှုတ်ထွက်ကြောင်းကြေညာတဲ့စာရေးဆရာကြပြားဆရာတွေရှိသလိုNLD ပါတီဝင်နဲ့သွတ်တော်ကုသလေတွေမြန်မာနိုင်ငံရေးအတိုင်းဝိုင်းကြားမှာလဲဒီကိစ္စအပေါ်ပြင်းထန်စွာကန့်ကွက်မှုတွေထွက်ပေါ်နေပါတယ်ခင်ဗျာ